ရှမ်းမြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ရအောင်ပါဒီတိုင်းရင်းသားဒေသတွေအသီးသီးမှာမြန်မာတပ်မတော်ဘက်ကထိုးစစ်တွေပို့ပြီးတော့မှပြင်းပြင်းထန်ထန်လှုပ်လာတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးကြီးညာနိုင်မှုအတွက်မြန်မာအစိုးရကိုမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၄ဘွဲ့တို့ရဲ့စစ်ရေးအခြေအနေကလီရင်နေသုံးပြီးဘုံကျဲတိုက်ခိုက်မှုတွေနဲ့အတူနှစ်ဖက်ပို့ပြီးတော့တင်းမာမှုတွေရှိလာတဲ့အတွက်ဒီတိုင်းစစ်ရေးနည်းနဲ့ဖြည့်ရှင်းပါကပြဿနာပြီးဆုံးမှာမဟုတ်ဘူးလို့ဆိုပါတယ်ဒီအတွက်တနင်္ဂနွေလို့အဖြစ်ခတ်ရစေးကြီးညာဖို့အတွက်တောင်းဆိုခဲ့တာဖြစ်တယ်လို့လည်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ထဲမှာပါတဲ့တအောင်းပလောင်တပ်ဖွဲ့ကဗိုလ်မှူးတာအကျော်ကဆိုပါတယ
်ဒီမှာတမတော်လဲတော့ရှောက်သူစီတက်လာတယ်တက်လာတဲ့အတွက်ဒီစီးနေမဖြည့်ရှင်းမယ်ဆိုရင်ဒီကိစ္စတော့အပယ်လုံးမပြင်းတဲ့ကိစ္စမဟုတ်ဘူးအဲကြောင့်မတင်တော့ဒီထုတ်ချက်ကိုပြန်ပြီးထုတ်ပြလာဖြစ်တယ
်မြမအစိုးရအနေနဲ့တနိုင်ငံလုံးအတိုင်းတာနဲ့အပြစ်ခတ်ရစေးကြီးညာပေးဖို့မြမတက်မတော်ရဲ့ထိုးစစ်များရပ်တန့်ပြီးတိုင်းရင်းသားနယ်မြေဒေသများကနေဆုတ်ခွာပေးဖို့လက်နက်ကိုင်ပဋိပက္ခတွေကိုချုပ်ငိမ့်စေရန်အတွက်လက်ရှိတွစ်ဆုံဆွေးနွေးအဖြေရှာတဲ့နည်းလမ်းကိုအမြန်ဆုံးစတင်ဖို့လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်မှာအများဆုံးဖြစ်ပွားနေတာကြောင့်တိုက်ပွဲတွေချုပ်ငိမ့်ရေးနဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့အများဆုံးကြားဝင်ဆေးဆက်ညှိနှိုင်းဆောင်ရွက်ပေးဖို့တွေပါဝင်စစ်မှန်မျှတတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုအတွက်မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စစ်ရက်ဆဲဖို့အတွက်အဆင့်အစ်ဖြစ်ကြောင်းကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်ပြီးခဲ့တဲ့ရက်ကတော့မွန်ဂိုခြေဆိုင်တက်မတော်ရဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဝင်ရောက်သိမ်းယူခဲ့ပြီးတက်မတော်ကဖမ်းဆီးထားတဲ့ဒဇာဂန်80ကျော်ကိုလည်းပြန်လည်လွတ်မြောက်ရေးလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဒီအပိုင်းအတွင်းမှာပဲလီရင်နေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေဒဏ်ရာရသေဆုံးမှုတွေရှိရလို့လည်းပြောပါတယ်
။အာအဲ့မှာဒီလီရင်ရုပ်အင်တာနက်မှန်တော့မိသားစုကလုံးဒဏ်ရာရတယ်။အာတူဦးတည်ဆုံးတော့တယ်လို့ပြရတယ်
။တမရော်ဘက်ကတော့သတင်းထုတ်ပြန်ရမှာတိုက်ပွဲနယ်မြေတွေကိုတည်ယူပို့ဆောင်ရေးရဟယင်နေနဲ့စစ်ကူတမရော်စစ်ကြောင်းတွေကိုပို့ဆောင်ပေးခဲ့ရကြောင်းစစ်ကူတမရော်စစ်ကြောင်းတွေအနေနဲ့ဒီဇင်ဘာလ၄ရက်နေ့မှာမွန်ဂိုမြို့ကိုရောက်ရှိပြီးတော့ထိန်းချုပ်နိုင်ခဲ့ပြီလို့ဖော်ပြထားပါတယ်။ရန်ပီမြောက်ပိုင်းမှာဖြစ်ပွားနေတဲ့တက်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အမျိုးသားပြန်လည်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဟာပြီးခဲ့တဲ့ဒီဇင်ဘာလ၂ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံဖို့စီစဉ်ထားပေမဲ့တဖွဲ့ချင်းပဲတွေ့မယ်ဆိုတဲ့အခြေအနေတွေကြောင့်ဆွေးနွေးပွဲပြက်ခဲ့ရတယ်လို့ဆိုပါတယ
်ဒီတိုက်ပွဲဖြစ်နေတာကျွန်တော်လေးဖွဲ့အစားတော့တဖွဲ့ချင်းစီတွေ့လို့ပြောတယ်ကျွန်တော်မဖြစ်နိုင်ဘူးလို့ပြောတော့ဘရတ်နုတုံးဖွဲ့ MND ရဲ့ TNV တုံးဖွဲ့တင်လို့ပြောရတဲ့ဒီ CIA ကိုတော့သူကမပါဘူးလို့ပြောတယ်။အဲကျွန်တော်ကတော့ဒီတုံးဖွဲ့နဲ့တော့မပြီးဘူး။ဟာဒီတပ်ဖွဲ့ CC ကိစ္စဖြစ်နေတော့ကျွန်တော်လေးဖွဲ့ဘောင်းပေါ်မှာဖက်ဖြစ်တယ်။လေးဖွဲ့တွေ့မှာပဲဒီကိစ္စပြီးနေတဲ့ကိစ္စဖြစ်တော့လေးဖွဲ့လုံးတွေ့မှာကျွန်တော်တွေ့နိုင်မယ်လို့ပြောတော့တော့ဘရတ်လက်မခံဘူးလက်မခံတော့ဒီတစ်ခါဆင်းရဲရပြတ်တယ်။ကျွန်တော်ဖွဲ့ဖို့ဖွဲ့ပြီးလို့ရှင်တို့ကဒီဖွဲ့ဖို့ကျွန်တော်တို့ကဒီ question နဲ့ဆက်လာရှိလို့အမျိုးလို့လို့တော့ယူဆလို့ရတော့
ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ဖို့အလားလာနဲ့ပတ်သက်လို့မြမတက်မတော်နဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာသူတို့တိုင်းရင်းသားနယ်မြေတွေမှာမြမတက်မတော်ဘက်ကထိုးစစ်ဆင်နှာတွေလုပ်ခဲ့တာကြောင့်ဆိုကနိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်တရငါးမိုင်မုံကိုဖောင်းဆိုင်ကျူကုတ်ပန်ဆိုင်နမ်ခန်နဲ့ကုတ်ခိုင်ဒေသအပါအဝင်တခြားနေရာဒေသတွေမှာမြမတက်မတော်နဲ့ပြင်းထန်စွာတိုက်ပွဲတွေဖြစ်နေခဲ့ပါတယ်တိုက်ပွဲတွေအတွင်းအရက်သားတွေလည်းထိခိုက်ဒဏ်ရာရမှုများရှိခဲ့ကြသလိုဒေသခံတွေဟာလည်းတရုတ်ပြည်ဘက်ကိုဒုက္ခသည်တွေအဖြစ်တိမ်းရှောင်နေရဆဲဖြစ်ပါရဲ့ရှင်